မြန်မာနိုင်ငံကိုရောက်ရှိနေတဲ့ရခိုင်ချန်ပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဟာလာမယ့်တောက်ကြနေ့မှာကော်မရှင်ဖွဲ့ဝင်နဲ့အတူရခိုင်ပြည်နယ်ကိုသွားရောက်ဖို့ရှိပါတယ်။လက်တတော်ရန်ကုန်မှာရောက်နေတဲ့ကုလသမဂ္ဂတွေ့ရင်မှုချုပ်ဟောင်းမစ္စတာအာနန်ဟာဒီကနေ့မှာတော့ရန်ကုန်မြို့မှာကော်မရှင်ဖွဲ့ဝင်နဲ့တွေ့ဆုံပြီးတော့ခီးစဉ်အကြောင်းဆွေးနွေးခဲ့တာရှိသလိုကုလသမဂ္ဂအဖွဲ့ဝင်တချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်ကိုထအောင်ကတင်ပြပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာပြည်ပကဖြစ်ပွားရာရခိုင်ဒေသကိုတွားရောက်လည်လာမဲ့ရခိုင်ချန်ပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဟာဒီကနေ့ရန်ကုန်မြို့မှာကော်မရှင်ဖွဲ့ဝင်နေနဲ့တွေ့ဆုံခဲ့ပါတယ်ပြီးခဲ့တဲ့တစ်ခေါက်ကော်မရှင်ဖွဲ့ဝင်တွေတွားရောက်လည်လာခဲ့တဲ့ရခိုင်ပြည်ခီးစဉ်အတွင်းတွေ့ရှိချက်တွေနဲ့ပြည်ပကဖြစ်ပွားရာမောင်တော်ဒေသကအခြေအနေတွေကိုကိုယ်တိုင်ကိုယ်ကျတွားရောက်လည်လာဖို့အတွက်ဆွေးနွေးခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဒေါက်စောခင်တေကပြောပါတယ်
ကိုဖီအာနန်မပါဘဲနဲ့ပေါ့အန်ဒီတို့ရခိုင်ခရီးစဉ်ဆောင်ရပါမှာတွေ့ခဲ့ရတယ်နော်စကားတန်တွေကိုဒါတွေအကုန်လုံးကိုအန်ဒီတို့ဆွေးနွေးကြတာပါအခုတစ်ခေါက်မှလည်းဒီတစ်ခေါက်တော်မင်းဟာမှာအရင်ပေါ်မှာ base လုပ်ပြီးတော့ပေါ့နော်အဲရခိုင်ပြည်မှာဖြစ်နေတဲ့ပြဿနာတွေကိုပို့ပြီးတော့ရှင်းရှင်းလင်းလင်းသိအောင်ပေါ့နော်ကိုယ်တိုင်တော့ကြည့်ကြမယ်ပေါ့အဲဒါမျိုးတော့အန်ဒီတို့ဆွေးနွေးပါတယ်ပြီးတော့မှဒီကောင်းတဲ့အကျဉ်းချတွေဘာညာရနိုင်မလဲဒါပြည်သူလူထုတွေရကျောင်းကောင်းတဲ့အကျဉ်းတွေပါလေရနိုင်မလို့ပေါ့နော်။ဒါလေးပေါ်မှာအများကြီးဆွေးနွေးကြပါတယ်
။မစ္စတာအာနန်နဲ့အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ခီးစဉ်မဆခင်မှာပဲကုလသမဂ္ဂတာဝန်ရှိသူတချို့နဲ့လည်းဒီကနေ့မှာတွေ့ဆုံခဲ့ပါသေးတယ်။ဒါအပြင်ပြိပခဖြစ်ပွားရာဘူတိတော်မောင်တော်ဒေသအပါအဝင်တခြားမျိုးတွေကိုလည်းတွားရောက်လေ့လာဖို့ရှိသလိုအစိုးရတာဝန်ရှိသူတွေနဲ့ကောအရက်ဖက်လူအဖွဲ့စီတွေနဲ့ပါတွေ့ဆုံမှုရှိတယ်လို့ဒေါ်စောခင်တေကပြောပါတယ်
။ Okay အန်တီတို့ကနှစ်ရက်နေကနေဆိုတော့နှစ်ရက်ပေါ့နော်နှစ်ရက်နေဆိုတော့လေးရက်နေပြန်มาပါပြီးတော့မှနေပြည်တော်ဆက်သွားမှာပါနော်ရခိုင်နေရနေပြည်တော်နေရပါနော
်ဟုတ်ကဲ့အန်ဒီအဲ့ခီးစင်မှာတော့ဘယ်သူတွေနဲ့တွေ့ဆုံမှုရှိပါလဲဗျာရခိုင်ပြည်ခီးစင်မှာလေ
ဟုတ်ကဲ့အန်ဒီတို့ကတော့ရခိုင်အစိုးရဖွဲ့နဲ့လည်းတွေ့ဆုံမှုရှိပါတယ်ဒါမြို့မီမြို့ဖားနဲ့လည်းတွေ့ဆုံလို့ရအောင်နောက်ပြီးတော့ရခိုင်မြို့သမီးအဖွဲ့တွေလူငယ်တွေအဖွဲ့တွေနဲ့လည်းတွေ့မယ်ဆိုပြီးတော့အစီအစဉ်လုပ်ထားပါတယ်ရှင်
ပြီးခဲ့တဲ့လအစောပိုင်းကနေသားဆောင်တပ်တွေကိုအကြမ်းဖက်တိုက်ခိုက်ခဲ့ရကနေစပြုခဲ့တဲ့မောင်တော်နယ်ပူသီးတောင်ဒေသကပြည်ပခါတွေမှာစစ်တပ်ရဲ့နေမင်းရှင်းလင်းမှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့သတင်းတွေကြောင့်စိုးရိမ်မကင်ဖြစ်ရတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေထွက်ပေါ်နေချိန်မှာပဲရခိုင်ကော်မရှင်ဥက္ကဋ္ဌမြန်မာနိုင်ငံကိုရောက်ရှိလာခဲ့တာပါအင်္ဂါနေ့မှာတော့ကကုလသမဂ္ဂလူခွင့်ရေးကော်မရှင်နဲ့လူမျိုးတုံးတက်ဖြတ်မှုဒါစီရေးကုလသမဂ္ဂဆိုင်ရာအထုကိုယ်စားလှယ်တို့ကရခိုင်ပြည်နယ်ကအခြေအနေတွေကိုအမြန်ဆုံးစုံစမ်းစစ်ဆေးဖို့တိုက်တွန်းခဲ့ကြောင်းကြေညာချက်တွေအသေးစိတ်ထုတ်ပြန်ခဲ့ကြပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်တဲ့မစ္စတာအာနန်ဦးဆောင်တဲ့ကော်မရှင်ဖွဲ့ဝင်တွေကတော့ပြည်ပခဖြစ်ရာဒေသတွေကိုတွားရောက်လည်လာမှာဖြစ်ပြီးအဲ့ဒီဒေသတွေကနှစ်ဖက်အတိုင်းဝိုင်းဒုက္ခသည်စခန်းတွေကိုလည်းတွားရောက်လည်လာဖို့စီစဉ်ထားတယ်လို့ကော်မရှင်အဖွဲ့ဝင်ဒေါက်တာခင်တေကပြောပါတယ်။
စစ်တွေမှာတော့ကဲမ်ပ်တွေကိုမတော်တော့ဘူးကျွန်တော်တို့မောင်တော့ကိုတော်ဖို့အစီအစဉ်ရှိပါတယ်။အဲမောင်တော့ခရီးစဉ်မှာတော့ရခိုင် IDP တွေရောဒီနော်ဒီမွတ်စင်ကဲမ်ပ်တွေရောအန်ဒီတို့တော်မှာပါ။မောင်တော့မှာဟိုတော်ပြင်းတော်ထိုက်တဲ့နေရာတွေလည်းတော်မှာပါ။မောင်တော့ပြီးတော့ပူတီတောင်လေးအန်ဒီတို့ရောက်မှာပါ။ဒါရမီရဖတ်နဲ့လေးသစ်ဆုံပြီးတော့လေအန်ဒီတို့ပြောမှာပါ။ဒီကအစဉ်ပြေတယ်ဆိုလို့ရှိရင်မြေပုံနဲ့အန်ဒီတို့ဝင်မှာပါ။
ရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်နေနဲ့ပြီးခဲ့တဲ့တစ်ခေါက်ရခိုင်ဒေသကိုတွားရောက်လည်လာခဲ့စမှာတော့နှစ်ဖက်အတိုင်းဝိုင်းကြားဖိနှိပ်ချိုးချဲမှုတွေမတွေ့ခဲ့ရဘူးလို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအော်တိုဘလအစောပိုင်းကဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ကိုတော့ကော်မရှင်အနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်သလိုကော်မရှင်ဥက္ကဋ္ဌတယောက်အနေနဲ့လည်းဒီအပေါ်မှာအလွန်မင်းစိုးရိမ်မကင်ဖြစ်ရတဲ့အကြောင်းပြောဆိုထားပါတယ်။ရခိုင်ကြံပေးကော်မရှင်အနေနဲ့လက်ရှိဖြစ်ပျက်နေတဲ့မြေပြင်အခြေအနေတွေအပါအဝင်သူတို့လေ့လာထားတဲ့ချက်လက်တွေကိုနောက်နှစ်အစောပိုင်းမှာကြားပြတ်အစည်းအဝေးခန်းစားတည့်တင်သွင်းသွားဖို့ရှိပါတယ်ခင်ဗျာ။